တော်ရှင်ပါခင်ဗျာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကျဆင်းနေတဲ့အခြေအနေအပေါ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအနေနဲ့ထိမ့်သိမ့်ပေးတယ်လို့ပြည်ထောင်ချေဆိုင် Article 19အဖွဲ့ကအစည်းအဝေးခန်းစာထုတ်ပြန်တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာတမိုင်းဝင်ရွေးကောက်ပွဲကနေပေါ်ပေါက်လာခဲ့တဲ့ဒေါ်စစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဇာသအစိုးရလက်ထက်မှာပွင့်လင်းမြင်သာပြီးဒီမိုကရေစီပေါင်းပုံမှန်ကျပြန့်လာလိမ့်မယ်လို့မြန်မာပြည်တွင်းနဲ့နိုင်ငံတကာကညွှန်လင်းခဲ့ကြပြီးမဲ့တကယ်လက်တွေ့မှာအဲ့ဒီပေါင်းဟာတဖြည်းဖြည်းနဲ့ကျုံဝင်ကျင်းမြောက်လာနေတယ်လို့ Article 19ရဲ့အစည်းအဝေးခန်းစာကဖော်ပြထားပါတယ်။ Article 19ရဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သတင်းလွှတ်လပ်ခွင့်အပေါ်မှာလစ်လာချက်အရမြန်မာနိုင်ငံမှာသတင်းသမားတွေလူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေဖမ်းဆီးတရားစစ်ဆေးထောင်ချခံနေရတာတွေအပါအဝင်လွတ်လပ်စွာဖော်ပြခွင့်ထိန်းချုပ်ခံနေရတယ်။သတင်းသမားတွေလူအခွင့်အရေးနဲ့အရေးပဲ့အဖွဲ့အစည်းတွေအပေါ်တိုက်ခိုက်ခံနေရပေမဲ့တိုက်ခိုက်တဲ့သူတွေအပြစ်လွတ်နေတာရင်းနှီးချမ်းချမ်းကာကွယ်ဆန္ဒပြတာတွေအထိန်းချုပ်ခံနေရတာတရားဥပဒေပြုပြင်ပြောင်းလဲရေးနှီးကွေးတုံဆိုင်နေတာအမုန်းစကားတွေပြန်ပေါ်လာနေတဲ့အပေါ်မှာစိုးရရဲ့တာဝန်ယူမှုအားနည်းနေတာရခိုင်ဒေသနဲ့တခြားပြည်ပခန့်တွေဖြစ်ပေါ်နေတဲ့ဒေသတွေမှာသတင်းမီဒီယာတွေသတင်းရယူခွင့်အကန့်အသတ်ခံထားရစေဖြစ်နေတာဆိုတဲ့အခြေအနေတွေကိုတွေ့ရှိခဲ့ရတယ်လို့အဲ့ဒီအစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာ2018ခုနှစ်အတွင်းတရားရင်ဆိုင်နေရတဲ့သတင်းမီဒီယာသမား33ယောက်ရှိပြီးအကျဉ်းချခံရသူ2ဦးရှိပါတယ်ပြည်သူ့အခြေစိုက်မျိုးစည်းမချသတင်းသမားများအဖွဲ့ RSF ကလည်းမြန်မာနိုင်ငံရဲ့သတင်းလွှတ်လပ်ခွင့်ဟာပြီးခဲ့တဲ့နှစ်ကအဆင့်6ဆင့်ကျဆင်းသွားခဲ့တယ်လို့ဆိုပါတယ်။လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီး The Voice Channel ရဲ့ Editor ချုပ်ဟောင်းဦးကျော်မင်းဆွေက
ဖြည်းဖြည်းပို့ပြီးဆိုးလာတယ်လို့မြင်တယ်။ဒါကကျွန်တော်တယောက်တည်းမြင်တာမဟုတ်ဘူးပေါ့နော်။သတင်းမီဒီယာလောကရှိတဲ့လူတွေအားလုံးကတညီညွတ်တဲ့ဒီတိုင်းပဲမြင်တာပဲ။ထင်သာမြင်သာအရှိဆုံးကတော့တရားရုံးမှာအမှုရင်ဆိုင်နေရတဲ့သတင်းသမားအရေးအတွက်တွေ၊ထောင်ထဲမှာရောက်နေတဲ့သတင်းသမားအရေးအတွက်တွေ၊တွေ့ဆက်ခံရဖို့ရင်ဆိုင်မှုအသင့်ပြနေရတဲ့သတင်းသမားတွေဝါလုံးနဲ့ကြော်ဆိုးဦးကိစ္စပေါ့။ဒါကတော့တိတာမြင်တာရှိဆုံး case ပေါ့။ဒါတွေကိုအချက်လက်တွေကိုရှင်းလိုက်မယ်ဆိုလို့ရှင်လေ။သူကသတင်းလွတ်လပ်ခွင့် freedom of expression ကတဖြည်းဖြည်းဆုတ်ယုတ်လာတာကိုမြင်ရတယ်။နောက်ခါဒီသတင်းကြရွေးပွဲပေါ့နော်။ဒီဟာလည်းပုံအချိန်တွေပုံဆုတ်လာတယ်။ခိုးလုံးကတော့တော့မှအမှန်ဖြစ်လွတ်တော်မှာသတင်းယူတဲ့ဟာမှာအခုချိန်ကြီးကန့်သက်နေရှင်နေတော့။အစိုးရပုဂ္ဂလိကမီဒီယာတွေရှင်သန်ဖွံ့ဖြိုးဖို့အတွက်အားပေးရမယ့်တာဝန်ရှိတယ်။ဒီမိုကရေစီနည်းရရွေးချယ်တင်မြှောက်ခံရတဲ့အရသာအစိုးရဖြစ်နေတဲ့အတွက်ဒီမိုကရေစီရဲ့ရေကန်မြေကန်ချက်တဲ့မှာပုဂ္ဂလိကမီဒီယာများရှင်သန်အားကောင်းရေးဖွံ့ဖြိုးရေးဆိုပါတယ်။ပုဂ္ဂလိကသတင်းမီဒီယာသာလည်းအာဏာ၃ရပ်ကိုချက်ကန်ဘယ်လန့်လုပ်နိုင်လို့
မြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေတွေရှိလာပြီးဆိုပေမဲ့သတင်းသမားတွေကတော့တရားစွဲဆိုခံရအကျဉ်းချခံရဆဲပဲဖြစ်ပါတယ်။ဒါပေမဲ့သတင်းမီဒီယာကောင်စီမှဆောင်ရွက်နေတဲ့စာရေးဆရာဦးကြည်မင်းကတော့သတင်းမီဒီယာဥပဒေနဲ့ထောင်ချခံရတာမဟုတ်ဘူးလို့အခုလိုပြောပါတယ်
။ဒီနေ့မှထောင်ချခံရတာမီဒီယာကျုပ်ဝတ်ကိုချိုးဖောက်လို့မဟုတ်ဘူး။ဒီမျိုးဝတ်တဲ့ဥပဒေဆိုချိုးရရင်အရေးကြီးတဲ့ဥပဒေကိုချိုးဖောက်မှုနဲ့လုပ်တာပါ။ဒါလည်းမှန်မှန်မမှန်မှန်ဆိုတော့သူကဥပဒေကြောင့်ပြောရတာလေ။ဘဝလုံးကိုဆွဲခံထားတာချိုးရရင်မျိုးဝတ်တဲ့ဥပဒေကိုဆွဲတာ။အဲ့ဒါသတင်းနဲ့မပတ်သက်ဘူး။ဆက်လက်ကြောက်ကြကြရတဲ့မီဒီယာဥပဒေမဟုတ်ဘူး။ဒီဖက်တွေရဲ့လေလိုင်းကိုမရအောင်ပြုလို့ဖက်တွေဥပဒေများလာဖြစ်တယ်။ဒီရောက်ဥပဒေမဟုတ်ဘူး။သူတို့ဖမ်းနေတဲ့လူတွေကိုအဲ့ဒီဥပဒေနဲ့ဆက်ပြီးပန်းတာ။သူတို့ကြီးရပြန်မှားနေတယ်ဆိုဒီရောက်ဥပဒေနဲ့ဆော်မှာပေါ့။ဒါတရားသမားကြီးကြီးတာကမှန်နေတယ်။သူတို့ထိခဲ့ကြလို့ထင်နေကြ။ရတဲ့ဥပဒေနဲ့ဆွဲတဲ့သဘောပဲ
။တော်တော်ရှင်ပါခင်ဗျ။မြန်မာနိုင်ငံမှာတရားသမားတွေကိုရာဇဝတ်မှုအဲ့ဥပဒေနဲ့တရားဆွဲဆိုတာမျိုးမဟုတ်ပဲဗရစ်မီဒီယာဥပဒေကိုအသုံးပြုပြီးတော့စီစဉ်ဆောင်ရွက်နိုင်မယ်ဆိုရင်ငင်းငင်းချမ်းချမ်းနဲ့အဆင်ပြေသွားနိုင်တယ်လို့ဆရာကြည်မင်းကသုံးသပ်ပြောဆိုကြောင်းအစီရင်ခံပြပြအပ်ပါတယ်ခင်ဗျာ